Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်နိုဝင်ဘာလ6ရက်တနင်္လာနေ့ညနေခင်း6နာရီခွဲနေ9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမသင်္ကီထိုက်ပါအမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ကခရီးယံဖျားရှိခိုးကြောင်မှာဝိပုစုတောင်းနေကြသူတွေကိုတနတ်သမားကဝင်ရောက်ပြစ်ခတ်တာကြောင့်အနည်းဆုံးလူ26ဦးသေဆုံးရပါတယ်မြောက်ကိုရီးယားအခြေကင်တွယ်တဲ့နေရာမှာအမေရိကန်နဲ့ယာနှုံးပြေတသဘောတည်းရှိတယ်လို့ဂျပန်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပြီရှင်ရခိုင်ပြည်နယ်မောင်နှောမြို့နယ်အတွင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်ပိုင်းနဲ့အတွင်းကတနတ်နဲ့ပြစ်ခတ်ခဲ့တဲ့တဲ့ရင်မှာကြားဖို့ရှိရကတော့
ရှိတာအဲ့ဒါဘုဘတဲ့ရနေကြည့်တော့ဘင်္ဂလားဒေ့ရှ်ပိုင်းနဲ့ဆက်ရနေလို့ရှိတယ်အဲ့ဒါကိုကန့်ကွက်တော့ပါနော်အဲ့ဒါမှဘင်္ဂလားဒေ့ရှ်ရဲ့ချမ်းမှာဘင်္ဂလားဒေ့ရှ်ဖက်ဖော်မဟုတ်ဘဲဒီနေ့ကိုခေါ်ရှိနေတယ်နော်
နိုင်ငံတော်အတိုင်းမိခံရုံညွန်ကြားရေးမှူးချုပ်ဦးစောထေးပြောသွားတာပါရှင်ပြည်သူကတော့မကြခင်ကြားမှာပါတာအပြင်ပြီးခဲ့တဲ့ဂျွန်လကမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်ကရင်အရိုးကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တနိုင်းမြို့မှာစစ်ဘေးရှောင်လာတဲ့ဒုက္ခသည်တွေအတွက်ရိတ်ခါနဲ့ဆောင်းနှင်းကာလအတွက်အဖို့အထံနဲ့ဆောင်းနှင်းအရေးတကြီးလိုအပ်နေတဲ့တဲ့တွင်နဲ့အတူတနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စုတက္ကသပြည်နယ်တမိုင်းမှာအဆိုဝါဆုံးသနတ်ပြစ်ခတ်မှုအကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအတဲ့တွေကိုမှတ်သိထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါရှင်
အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ဆန်အန်တိုနီယိုအနီးကခရီးယံဖျားချောင်းတစ်ခုမှာအမျိုးသားတဦးကတိုက်ခတ်ရေးသုံးတနတ်နဲ့ဝင်ရောက်ပစ်ခတ်တာကြောင့်ဖျားဝိပုစုတောင်းသူ26ဦးသေဆုံးပြီးအနည်းဆုံး20ဒဏ်ရာရပါတယ်တေဆုံထရရသူတွေမှာအသက်5နှစ်ကနေ82နှစ်အရွယ်အထိပါပါတယ်တနတ်သမားလည်းတေသွားပြီဖြစ်ပြီးဘာရွယ်ချက်နဲ့ပြစ်ခတ်တယ်လဲဆိုတာကိုလည်းအခုချိန်ထိမသိရသေးပါဘူးတက္ကသပြည်နယ်ဆန်အန်တိုနီယိုနဲ့ကီလိုမီတာ50အကွာက Southland Springs မြို့ငယ်လေးမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကိုဒေသဆိုင်ရာတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့အတူပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI စုံစမ်းစစ်ဆေးရေးမှုတွေအရက်ဆေးလိမ့်နဲ့လက်နက်ဆိုင်ရာဌာနကတာဝန်ရှိသူတွေလည်းပူးပေါင်းဆောင်ရွက်နေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့လူစုလူဝေးတွင်ပြစ်ခတ်မှုကတနတ်ကိုင်းဆာမှုဆန်ရပြဿနာမဟုတ်ဘဲအစိုးရဆုံးစိတ်ပိုင်းဆန်ရကျန်းမာရေးပြဿနာဖြစ်တယ်လို့ဒီကနေ့တနင်္လာနေ့မှာပြောဆိုပါတယ်တိတ်ကိုဝန်းနေကြေကွဲပွေရဖြစ်တယ်လို့သမ္မတကပြောတာပါတနတ်သမားကိုတွတ်တွတ်ခါယူနေသူတူလို့လည်းသမ္မတကပြောပါတယ်အရှ၅နိုင်ငံခီးစဉ်အဖြစ်သမ္မတထရန့်ကဂျပန်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်အခုပြစ်ခတ်မှုဟာဆိုရင်လဲတက္ကသပြည်နယ်တမိုင်းမှာအစိုးရဆုံးလူစုလူဝေးတွင်ပြစ်ခတ်မှုဖြစ်တယ်လို့အုတ်ချုပ်ရေးမှုကပြောဆိုထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်တောင်ပိုင်း Southland Spring မြို့ကဖျားကြောင်မှာဝှက်ဖြူနေတဲ့သူတွေကိုတနင်္ဂနွေနေ့မနက်ကတနက်နဲ့ဝင်ရောက်ပြစ်ခတ်ခဲ့တဲ့သူဟာအသက်26နှစ်အရွယ်လူပြူးမျိုးသား Devin Kelly ဖြစ်တယ်လို့ပြောပါတယ်ဆန်နန်ဒိုနီယိုမြို့ကနေမိုင်30အကန့်အကွာမှာရှိတဲ့ Southland Spring မြို့က First Baptist ဖျားကြောင်အတွင်းတနင်္ဂနွေနေ့မနက်7နာရီဝှက်ဖြူစုတောင်းပွဲကျင်းပနေချိန်မှာတနက်သမားရဲ့လက်ချက်ကြောင့်26ဦးသေဆုံးပြီးတော့20ကျော်ဒဏ်ရာရသွားခဲ့ပါတယ်တနတ်သမားကယ်လီဟာဖျားเจ้าမှာဝင်ရောက်ပြစ်ခတ်ခဲ့ချိန်မှာကြီးကအင်ဂျီနဲ့အတူနှဲ့ရောင်ဝတ်ဆောင်ကိုဝတ်ဆင်ထားတယ်လို့ Texas ပြည်နယ်လုံခြုံရေးဌာနရဲ့ဒေသဆိုင်ရာညွှန်ကြားရေးမှူး Freeman Martin ကပြောပါတယ်။ဒါ့အပြင်သူ့ရဲ့ကားအတွင်းကနေတနတ်အတော်များများကိုတွေးရှိခဲ့တယ်လို့လည်းပြောပါတယ်။တနတ်သမား Devin Kelly ဟာ San Antonio မြို့စင်ဂျေဘုံမှာနေထိုင်နေသူဖြစ်ပြီးတော့အကြမ်းဖက်အဖွဲ့ရည်နဲ့တော့ဆက်ဆက်ပုံမရဘူးလို့အနာဘိုင်းတွေကပြောပါတယ်။ကယ်လီဟာသူ့ရဲ့ဇနီးနဲ့ကလေးပေါ်မှာကိုထီလက်ရောက်ပြုလုပ်ခဲ့မှုတွေနဲ့ခုံရုံးတင်ခံရပြီးတော့သူ့ကိုပြစ်ဒဏ်အဖြစ်နဲ့ယာတုကနေချပြီး12လအချုပ်ချခဲ့သလိုတက်ကနေလည်းထုတ်ပယ်ခဲ့တယ်လို့လေဒတ်တောင်ဝန်ရှိသူတူကပြောပါတယ်။ကယ်လီဟာနယူးမက္ကဆီကိုပြည်နယ်မှာရှိတဲ့ Holloman လေဒတ်အခြေစိုက်ခန်းကထောက်ပံ့ပို့ဆောင်ရေးဌာနမှာအလုပ်လုပ်ခဲ့တာဖြစ်တယ်လို့လည်းတောင်ဝန်ရှိသူတွေကပြောပါတယ်။တနတ်သမားကယ်လီဟာဖျားချောင်းအဖွဲ့ဝင်တူဖြစ်တယ်လို့ဖျားချောင်းအကြီးအကဲတူက VOA ကိုပြောပါတယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့လက်နက်စမ်းသပ်မှုတွေကိုတုံ့ပြန်ဖို့လိုအပ်လာချိန်မှာနီလန်ပေါင်းစုံစဉ်စားသုံးသပ်သွားဖို့ဆိုတဲ့အမေရိကန်သမ္မတရဲ့ပြောဆိုချက်ကိုဂျပန်ဝန်ကြီးချုပ်ကလည်းဒီကနေ့သဘောတူခဲ့ပါတယ်။တိုချိုမြို့တော်ကအာကာဆာကနန်းတော်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့ပူရယ်ပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာဂျပန်ဝန်ကြီးချုပ်ကမြောက်ကိုရီးယားဆွေးနွေးရေးညှိစရာမဟုတ်တော့ဘဲမြောက်ကိုရီးယားအစိုးရအပေါ်အမြင့်ဆုံးဖိအားပေးရမယ်အချိန်ရောက်လာပြီလို့ပြောဆိုခဲ့ပါတယ်။ဒုတိယမြောက် အဖြစ်ဒီကနေ့ဆွေးနွေးခဲ့ကြတဲ့အမေရိကန်နဲ့ဂျပန်ခေါင်းဆောင်နှစ်ဦးတို့ကမြောက်ကိုရီးယားအရေးကအဓိကကိစ္စဖြစ်တယ်လို့လည်းအတည်ပြုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားအစိုးရဟာတိုက်ချင်းပြဲပဲ့တင်းတပ်ဒုံးကျည်မှာနျူကလ িয়ার ထိပ်ဖို့တက်ဆင်နိုင်ရေးကြိုးပမ်းနေတာဟာဆိုရင်တိုးတက်ရင်ကျတဲ့ကမ္ဘာနဲ့နိုင်ငံတကာတည်ငြိမ်အေဂျင်စီအတွက်ချင်းချောက်မှုအဖြစ်အမေရိကန်သမ္မတကပြောဆိုပါတယ်။မြောက်ကိုရီးယားအစိုးရနဲ့ညှိနှိုင်းဖို့ကြိုးစားခဲ့တဲ့မဟာဗျူဟာမြောက်တီးခံခဲ့တဲ့ခေတ်ကုန်သွားပြီလို့လည်းသမ္မတထရန့်ကထပ်ပြီးပြောပါတယ်။သူ့ရဲ့ပြောဆိုချက်တွေဟာပြင်းထန်တယ်လို့တချို့ကပြောကြပေမဲ့ပြီးခဲ့တဲ့25နှစ်တာကာလအတွင်းပြောပြောပြောင်ပြောင်ပြောဆိုချက်တွေကဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုကြည့်ကြပါလို့သမ္မတထရန့်ကအရင်အမေရိကန်အစိုးရရဲ့ချင်းကပ်ဆောင်ရွက်မှုကိုဝေဖန်သွားပါတယ်။မြောက်ကိုရီးယားနဲ့စစ်တိုက်ဖို့ပြင်ဆင်ထားသလားဆိုပြီးဂျပန်သတင်းထောက်တဦးရဲ့အမေကတော့အမေရိကန်သမ္မတကမဖြေကြားခဲ့ပါဘူးရှင်။
ဂျပန်နိုင်ငံရဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့အနေနဲ့အမေရိကန်နိုင်ငံမှာပို့ပြီးတော့လာရောက်ထုတ်လုပ်ကြဖို့ကုန်သွယ်ရေးကဏ္ဍမှာဂျပန်နိုင်ငံဟာအမေရိကန်နိုင်ငံကိုစဲစုနေနဲ့ချီပြီးအသာရနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျပန်စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်။အခုလောလောဆယ်မှာကျွန်တော်တို့နဲ့ဂျပန်နိုင်ငံနဲ့ကုန်သွယ်ရေးဟာမျှတပွင့်လင်းမှုမရှိကြောင်းဒါပေမဲ့ဒီလိုဖြစ်မယ်ဆိုတာကျွန်တော်သိထားတယ်လို့ဂျပန်နိုင်ငံကအဓိကစီးပွားရေးလုပ်ငန်းရှင်18ခုနဲ့အမေရိကန်ကုမ္ပဏီ9ခုရဲ့အကြီးအကဲတွေနဲ့မနက်စာအတူစာတုံးရင်သမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပါတယ်။ TPP လို့ခေါ်တဲ့ Pacific ရေဝန်ဒေသနိုင်ငံများအကျိုးတူပူးပေါင်းဆောင်ရွက်အဖွဲ့မရှိရင်တော့ကျွန်တော်တို့အနေနဲ့တခြားလူတွေထင်ထားတာထက်ကိုကုန်သွယ်မှုတွေပိုလှုပ်လာနိုင်မှာဖြစ်တယ်လို့သမ္မတထရမ့်ကခန့်မှန်းပါတယ်။သမ္မတထရမ့်အနေနဲ့မြတ်တပွင့်လင်းမှုမရှိဘူးဆိုတာဘာကိုဆိုလိုလဲဆိုတာသူ့အနေနဲ့နားမလည်ကြောင်းတိုကျိုမြို့ဆိုဖီယာတက်ကတိုကစီးပွားရေးပါမောက္ခမိုရီဟီရိုယိုမိုဂီတာကပြောပါတယ်။ဒါပြင်ဂျပန်နိုင်ငံအနေနဲ့လည်းအမေရိကန်နိုင်ငံရဲ့ကုန်သွယ်ရေးမူဝါဒတွေနဲ့ပတ်သက်ပြီးတော့ပြဿနာရှိတယ်လို့ပြောပါတယ်ခင်ဗျာ။
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ယီမန်နိုင်ငံတွင်ဟူသီသဘုံတွေကိုတိုက်ခိုက်နေတဲ့ဆော်ဒီအာရေဗျဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကယီမန်ကုန်းတွင်ပင်လယ်နဲ့လေဆိပ်တွေကိုယာယီပိတ်တဲ့အကြောင်းဒီကနေ့တနင်္လာနေ့မှာကြေညာထားပါတယ်။ဒါ့အပြင်ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယက်ကိုဒုံးကျည်နဲ့တိုက်ခိုက်မှုကိုအီရန်ကနောက်ကွယ်ကပါဝင်ပတ်သက်တယ်လို့လည်းစွပ်စွဲထားပါတယ်။ဆော်ဒီနိုင်ငံပိုင် SPA သတင်းအေဂျင်စီကဖော်ပြထားတဲ့ညွန်ပေါင်းအဖွဲ့ရဲ့ကြေညာချက်မှာတော့ဟူသီသဘုံတွေထံကိုစစ်အသုံးဆောင်နေတဲ့ပဲဒင်းတပ်ဒုံးကျည်တွေရောက်ရှိနိုင်တဲ့နည်းလမ်းတွေကိုလက်ရှိစုံစမ်းစစ်ဆေးမှုမှာဟာကွက်မရှိအောင်အခုလိုပိတ်လိုက်တာလို့ဖော်ပြထားပါတယ်။နိုင်ငံတကာကအသိအမှတ်ပြုထားတဲ့ရေမဲအစိုးရကိုတိုက်ခိုက်နေတဲ့သဘုံတွေကိုအီရန်ဘက်ကထောက်ပံ့နေဆိုပြီးဆော်ဒီအာရေဗျဘက်ကမကြာခဏဆွဆွဲပြောဆိုပါတယ်။အီရန်ဘက်ကတော့ဟူသီတွေကိုလက်နက်တပ်ဆင်ပေးနေတယ်ဆိုတာကိုညှင်းပယ်ပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကတော့ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်ရဲ့အရှိမျောက်ဘက်ကကင်းခါလက်နိုင်ငံတကာလေဆိပ်ကိုချိန်ရွယ်ပြီးယီမန်ဘက်ကပြစ်ခတ်တဲ့ပေဒိန်းတပ်ဒုံးကျည်တစ်စင်းကိုဆော်ဒီကကြားပြတ်ဖျက်ချခဲ့ရပါတယ်။ဘုံကျဲတိုက်ခိုက်မှုတွေအတွင်အရက်သားတွေတေဆုံးခဲ့ရမှုကိုလက်တုံပြန်တဲ့အနေနဲ့ဒုံးကျည်နဲ့တိုက်ခိုက်ရတာဖြစ်တယ်လို့ပြောဆိုပြီးဟူသီတိုက်ခိုက်ရေးသမားတွေကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်။
ယာရုကနေဖြုတ်ချခံလိုက်ရတဲ့ကတ်တလိုနီးယားဆိုရခေါင်းဆောင်ဟောင်ကာလတ်စ်ပွီဒမွန်နဲ့ဝန်ကြီးဟောင်၄ယောက်တို့ဟာတနင်္ဂနွေနေ့နောက်ပိုင်းမှာတော့ပြန်လည်လွတ်မြောက်လာကြပြီဖြစ်ပါတယ်စပိန်နိုင်ငံကိုတော်လှန်ပုံငန်းဖို့ကြံစည်တယ်ဆိုတဲ့ဆွဆွဲချက်နဲ့စပိန်အာဏာပိုင်တွေကသူတို့၅ဦးကိုနိုင်ငံတကာဖမ်းမှန်းထုတ်လိုက်ပြီးတဲ့နောက်သူတို့၅ဦးဟာတနင်္ဂနွေနေ့အစောပိုင်းကဘယ်လ်ဂျီယံနိုင်ငံမှာအဖမ်းခံခဲ့ကြတာဖြစ်ပါတယ်ဘယ်လ်ဂျီယံတရားသူကြီးကကတ်တလိုနီးယားခေါင်းဆောင်ဟောင်၅ယောက်ကိုဖမ်းဆီးထိန်းသိမ်းထားဖို့ဘာအကြောင်းမှမရှိဘူးလို့ဆုံးဖြတ်ခဲ့ပြီးသူတို့အနေနဲ့ဘယ်လ်ဂျီယံမှာနေပြီးလာမယ့်သတင်းနှစ်ပတ်အတွင်းတရားရုံးကြီးတွေကိုတက်ရမယ်ဆိုတဲ့သတ်မှတ်ချက်နဲ့ပြန်လွတ်ပေးလိုက်တာဖြစ်ပါတယ်။ဝီဒမော့နဲ့တူဖမ်းဝရန်ထုတ်ခံလိုက်ရတဲ့သူတွေကတော့လေယာစိုက်ပျိုးရေးကျန်းမာရေးနဲ့ယဉ်ကျေးမှုဝန်ကြီးပါဝင်ပညာရေးဝန်ကြီးဟောင်းတို့ဖြစ်ကြတယ်လို့ဆိုပါတယ်။စပိန်ဆိုရကသူတို့ကိုဥရောပတဝမ်းမှာဖမ်းဝရန်ထုတ်လိုက်ပြီးတဲ့နောက်သူတို့အနေနဲ့ဘယ်လ်ဂျီယံအာဏာပိုင်တွေနဲ့တူပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့ဖွီဒီမောင်းကစနေနေ့မှာပြောကြားခဲ့ပါတယ်။စပိန်တရားသူကြီးကကတ်တလိုနီးယားခွဲထွက်ရေးအစိုးရဖွဲ့ဝင်၉ဦးကိုဖမ်းဆီးထောင်ချလိုက်ပြီးတရားချာမှာဖွီဒီမောင်းနဲ့ဝန်ကြီးဟောင်း၄ယောက်ကိုဖမ်းဝရထုတ်ခဲ့တာဖြစ်ပါတယ်။ဖမ်းခံလိုက်ရတဲ့အစိုးရဖွဲ့ဝင်၉ယောက်ထဲကတယောက်ကိုတော့နောက်ပိုင်းမှာအမှတ်ကန်နဲ့ပြန်လွှတ်ပေးလိုက်ပါတယ်ခင်ဗျာ။
အမေရိကန်ကုန်သွယ်ရေးဝန်ကြီးဝေဘာရော့စ်ဟာရုရှားနိုင်ငံတွင်ကုန်တင်သင်္ဘောလုပ်ငန်းကတဆင့်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့တမက်နောက်အမေရိကန်ကအရေးယူတန်းခတ်ထားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတဦးတို့နဲ့အရေးပါတဲ့စီးပွားရေးဆက်နွယ်မှုတွေရှိနေတဲ့အကြောင်းမနေ့တနင်္ဂနွေနေ့ကပေါ့ကြားထွက်လာတဲ့အထောက်အထားတွေမှာဖော်ပြနေပါတယ်။အသက်89နှစ်အရွယ်မစ္စတာရော့စ်က Navigator Holdings ကုန်တင်သင်္ဘောလုပ်ငန်းမှာဒေါ်လာ2သန်းကနေ10သန်းကြားပူပေါင်းရင်းနှီးမြှုပ်နှံထားတာဖြစ်တယ်လို့သူရဲ့ဆိုရချင်းဝယ်ပိုင်းဆိုင်ရာတင်ပြချက်မှာဖော်ပြခဲ့တာပါအမေရိကန်အထက်လွှတ်တော်ကအတီးပြုတ်ချိန်တုန်းကတော့ရုရှားစီးပွားရေးအခြေအဆက်တွေကိုချန့်လှပ်ထားခဲ့တာပါဒါပေမဲ့ဘာမျူရာအခြေဆိုင် FBB ဥပဒေအကျိုးဆောင်လုပ်ငန်းကနေပေါက်ကြားထွက်လာတဲ့ Paradise Paper လို့ခေါ်တဲ့အချက်လက်ဆက်ရွက်စာတမ်းတွေထဲမှာတော့ဒေါ်လာ9သန်းကျော်ပိုင်ဆိုင်မှုထွက်ပေါ်လာတာဖြစ်ပါတယ်ရှင
်အသက်မပြည့်သေးတဲ့ကလေးတွေကိုလိမ်မိုင်းဆိုင်ရာမဖွဲ့များလုံမှုမက္ကဆီကိုနိုင်ငံမှာအမေရိကန်နိုင်ငံသား၃ယောက်ကိုတပ်မှုနဲ့တန်တရားဖြစ်ခံနေရတဲ့အမေရိကန်နိုင်ငံကလူရှိတဲ့ဂိုင်းကောင်းဆောင်တူကိုမက္ကဆီကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ Austin William Black Jr. ဆိုတဲ့အဲ့ဒီဂိုင်းကောင်းဆောင်ကိုမက္ကဆီကိုနယ်စပ်မှာရှိတဲ့ချီဟွာဝါပြည်နယ်မှာသူ့ရဲ့ဇနီး၄ယောက်အပြင်တခြား၂၂ယောက်နဲ့အတူဖမ်းလိုက်တာဖြစ်တယ်လို့ချီဟွာဝါပြည်နယ်အာဏာပိုင်တွေကကြေညာချက်မှာပြောထားပါတယ်။ဒီဖမ်းခံထားတဲ့သူတွေထဲမှာကလင်းငယ်ကြီးလည်းပါဝင်ပါတယ်။အမေရိကန်နိုင်ငံရဲ့ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI နဲ့အတူပူးတွဲပြုလုပ်တဲ့ဖမ်းဆီးမှုမှာရဲတပ်ဖွဲ့ဝင်၁၀၀လောက်က Mr. Black နဲ့သူ့ရဲ့နောက်လိုက်ဒေနေထိုင်ကြတဲ့အိမ်၃အိမ်နဲ့မွေးမြူရေးခြံနှစ်ခုကိုဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရခိုင်ပြည်နယ်မောင်နှောမြို့နယ်အတွင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်ပိုင်းနယ်အတွင်းကပစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးမြန်မာနယ်ခြားဆောင်ရဲတပ်ဖွဲ့ကဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖွဲ့ကိုကန့်ကွက်စာပေးပို့ထားပါတယ်။ဒီပစ်ခတ်မှုဟာတနင်္ဂနွေနေ့ညနေပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးဘသူကပစ်တယ်လဲဆိုတာအတိအကျမသိရသေးပါဘူး။တရင်အပြည့်စုံကတော့ VOA မြန်မာပိုင်းရဲ့တရင်ထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မောင်တော်မျိုးနဲ့အောင်တပြေကျွာအနီးမှာနေကြားဆောင်တပ်ဖွဲ့ဝင်၄ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နယ်အတွင်းကနေပစ်ခတ်ခဲ့တာဖြစ်ပါတယ်။ဒီပစ်ခတ်မှုဟာတနင်္ဂနွေနေ့ညနေ၆နာရီလောက်ကဖြစ်ပွားခဲ့တာပါ။နေကြားဆောင်ရဲတပ်ဖွဲ့ဝင်တွေကိုပစ်ခတ်တာနဲ့ပတ်သက်ပြီးမြန်မာဘက်ကကန့်ကွက်ထားကြောင်းကိုနိုင်ငံတော်အတိုင်ပင်ခံယူညွှန်ကြားရေးမှူးချုပ်ဦးစော်ထေကအခုလိုပြောပါတယ်။
ဖြစ်တာအဲ့တော့ဟိုဘက်တရားနေကြည့်တာပေါ့ဘင်္ဂလားဒေ့ရှ်ပိုင်းနဲ့ထိုင်ရနေကြည့်တာအဲ့တော့ကန့်ကွက်တယ်ပေါ့နော်အဲ့ဒီမှာဘင်္ဂလားဒေ့ရှ်ရဲ့ချမ်းမှာဘင်္ဂလားဒေ့ရှ်တပ်ဖွဲ့မဟုတ်ဘဲဒုနကံဖွဲ့ရှိနေတယ်ပေါ့နော်အဲ့တော့ဒီကဘင်္ဂလားဒေ့ရှ်တပ်ဖွဲ့ကဒီကလိုလိုဒါနဲ့ကျွန်တော်ဖြစ်သွားတဲ့ပုံမှာအပြေပြောက်တော့မရှိဘူးဆိုတော့ဒါကတော့မြန်မာနိုင်ငံအနေဆက်ပေါ့နော်ဖြစ်တဲ့ဆိုအချစ်ပြန်မျိုးနော်ဖြစ်ကြတဲ့ကျွန်တော်ဘင်္ဂလားဒေ့ရှ်ကိုဟိုနေသားကကတ်ချင်းချင်းဆောက်ထား
ဒီပစ်ခတ်တိုက်ခိုက်မှုဟာနှစ်နိုင်ငံနေကြားမှတ်တိုင်အမှတ်45နဲ့46ကြားမှာဖြစ်ပွားပြီးနေကြားဆောင်တပ်ဖွဲ့ဝင်တွေပစ်ခတ်ခံရတဲ့အခြေအနေကိုဦးစော်ထေကအခုလိုပြောပါတယ
်45နဲ့46ကြားပဲ45ကိုကြည့်တာမဟုတ်ဘူးသူတို့ကဟိုတိုင်ငယ်နဲ့ဆက်လာတဲ့ဒီမှာလန့်ကြည့်တာလန့်ကြည့်တော့ဒီလိုတစ်ခုပြန်ရစ်တယ်နောက်ပြောတော့ကျန်တဲ့ခြေတော်ဖို့ပတ်တန်းဖို့လေပို့တယ်နောက်တော့နှစ်ဆယ်လောက်လိုက်လာတဲ့ဒီမှာဟိုဖက်ကအဲ့မှာရှိသေးတယ်ဟုတ်ပါသွားတောင်းချံချံရတဲ့ရဲခွဲပေါ့နော်အဲရဲခွဲနဲ့ပေါ်ပြီးတော့ပြန်လာတာပေါ့ဒီကနေ့ဆရာတို့ကချမ်းရပြတာပေါ့နော်ဒီဘက်ကအချက်၃၀လောက်ရှိတယ်ဒီဘက်ကလည်းကျွန်တော်တို့ကလည်းပြန်ပြတယ်ချက်၃၀လောက်ရှိပါတယ
်ပြီးခဲ့တဲ့အော်တိုဘာလ22ရက်နေ့ကလည်းမိုင်းတိုင်အမှတ်46နဲ့49အကြားမှာပစ်ခတ်မှုတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ဒီပစ်ခတ်မှုကတော့အောင်တပြေကြီးရွာကဒိုင်းနဲ့အမျိုးသား၄ယောက်ဟာနှစ်နိုင်ငံနေဆက်ခြံစည်းရိုးကိုကျော်ဖြတ်ပြီးတောဝက်လိုက်ချိန်မှာအရက်ဝင်းတဲ့လူ15ယောက်လောက်ကတနက်နဲ့ဝိုင်းဝန်းပစ်ခတ်ခဲ့တာကြောင့်၂ယောက်သေဆုံးပြီး၂ယောက်ဒဏ်ရာရခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။ဘယ်အဖွဲ့ကပစ်ခတ်တယ်ဆိုတာကိုတော့ဖော်ပြတာမရှိပါဘူး။ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူ6သိန်းလောက်တင်းရှောင်သွားကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။မြန်မာအစိုးရကတော့တင်းရှောင်သွားသူတွေထဲမှာ ARSA အကြမ်းဖက်အဖွဲ့မှပါဝင်သူနဲ့ကုညီအားပေးသူ900လောက်ပါဝင်နေပြီးအဲ့ဒီသူတွေကိုစုံစမ်းဖော်ထုတ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစီရင်ပေးပို့ထားပါတယ်။ တမရောကတော့အကြမ်းဖက်မှုမှာပါဝင်သူ2000ကျော်ဟာဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်သွားကြောင်းသတင်းထုတ်ပြန်ထားပါတယ်
။ကုမောဇော်ပါရှင်ခုတော့ရှမ်းပြည်နယ်ရင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေဖက်ဆက်ပြီးတင်ပြပါမယ်။ပြည်ခရက်ကျွန်းလာကမြန်မာတမရောနဲ့ကချင်းလွတ်လပ်ရေးတမရောကန်အီရိုဂျာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင်းတနိုင်းမြို့မှာလာရောက်စစ်ဘေးရှောင်ဒုက္ခသည်တွေအတွက်ရှစ်ခါပြက်လက်နေပြီးတော့ဆောင်းကာလာအတွက်အဝတ်ထည်နဲ့စောင့်တွေအရေးတကြီးလိုအပ်နေတယ်လို့တနိုင်းစစ်ဘေးရှောင်ဒုက္ခသည်များဆောင်းဆောင်ရေးကော်မတီကပြောပါရတယ်။အဲ့ဒီဒုက္ခသည်တွေအတွက်အစိုးရကရောတခြားအကူအညီပေးတဲ့အဖွဲ့တွေဘက်ကပါကူညီထောက်ပံ့မှုတွေမရှိတဲ့အတွက်အခက်အခဲတွေရှိနေပါတယ်။အပြည့်စုံကိုတော့မမမြင့်ခိုင်ကတင်ပြထားပါရရှင်
။အခုနှစ်ဇွန်လတုန်းကမြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့ကြားစစ်ရေးတင်းမာမှုတွေကြောင့်တနိုင်းမြို့ပေါ်ကိုအိုးအိမ်ဆုံးခွာထွက်ပြေးလာကြတဲ့စစ်ဘေးရှောင်ဒုက္ခသည်တထောင်နီးပါးလက်ရှိမှာစားဝတ်နေရေးအတွက်အရေးပေါ်အကူအညီလိုအပ်နေတာပါ။ဆောင်ရာသီဝင်လာပြီးဖြစ်တာနဲ့အတူစားရေးတောက်ရေးအပြင်အနွေးတွေဆောင်စားတဲ့ပစ္စည်းတွေအလွန်မင်းလိုအပ်နေတယ်လို့တနိုင်းစစ်ဘေးရှောင်ဒုက္ခသည်များစောင့်ရှောက်ရေးကော်မတီဥက္ကဋ္ဌတင်းဥစရာ GD ကအခုလိုပြောပါတယ်
။ဒါကိုကျွန်တော်တို့ကအခုအချိန်နဲ့ပြည့်တော့ရစ်ခါပြတ်နေအလူရှင်နဲ့မလာတော့ဝကြသွားပြီ။ကျွန်တော်တို့နှစ်ပတ်သာလောက်ပဲဆန်ရှိတော့တယ်။ကျွန်တော်တို့ကအများဆုံးကရစ်ခါပြတ်သွားရင်ဒုက္ခရောက်မှာပဲ။ဒါကဒီကချက်ပဲကျွန်တော်တို့အတင်းတော်လဲတင်းတုံငယ်ဖြစ်နေတော့နေရာပေးထားတဲ့လောက်ပဲကျွန်တော်တတ်နိုင်တယ်
။တနိုင်းမှာရောက်ရှိနေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေဥဝင်ဆွန့်ခွာထွက်ပြေးနေရတာ9လကျော်ရှိနေပြီဖြစ်ပေမဲ့အခုချိန်အထိအစိုးရဘက်ကရော KIO ကရောတနိုင်းမှာရှိတဲ့စစ်ဘေးရှောင်တွေအတွက်အကူအညီပေးတာမရှိဘူးလို့လည်းသူကဆိုပါတယ
်။အစိုးရတော့ကျွန်တော်တို့ကြည်လာကိုမရှိသေးဘူး။လကူညီဖို့တော့မပြောနဲ့လာကိုမကြည့်တာသူတို့လာကြည့်ရင် ID scan ဖြစ်လာတယ်ကျွန်တော်တို့ ID scan လို့လဲတတ်မှတ်ထားတာလည်းမရှိဒုက္ခကြေတော့ဒုက္ခကြေပဲအစိုးရအနေနဲ့တော့ကျွန်တော်တို့အတိအမှန်မပြုတ်ဘူးမပြုတ်လဲသူတို့နေရက်ကိုပြန်လို့မှမရတာ
တနိုင်းမျိုးပေါ်မှာလာရောက်တင်းရှောင်နေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအနေနဲ့အစိုးရမဟုတ်တဲ့လူမှုကူညီရေးအဖွဲ့အစည်းတွေကပေးတဲ့အထောက်ပံ့တွေအပေါ်အဓိကမိခိုနေရတာဖြစ်ပြီးနိုင်ငံတကာအဖွဲ့အစည်းတွေစီကလည်းကူညီထောက်ပံ့မှုတွေမရကြပါဘူး။တနိုင်းနှစ်ချင်းခရီးရန်အသင်းတော်ရဲ့စစ်ဘေးရှောင်စခန်းတာဝန်ခံမလန်ဘရန်ရှောင်ကတော့ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ။
ခဲတော့ဆုံးပါပဲ။လုံးလုံးဆရာတော့တားဆရာတောက်ဆရာဆက်လောက်ဝက်15ရက်လောက်စားတော့ပဲတန်းတော့နောက်ပြမှာကိုကဆောင်းတွင်းလည်းရောက်လာပြီဆိုတော့သူတို့အေးတဲ့တန်းကိုခံနေရတယ်သူတို့အဲ့ဆောင်းကပြောနေလို့အဝအစားတွေအနှွေးထည်တွေကတော့တော်တော်လေးသတ်တလို့လိုအပ်မဲ့အခြေအနေရှိတယ်အဲ့ဒါကိုလည်းကျွန်တော်လုံခဲ့တဲ့ပတ်သုံးက KPC မှာတော်ပြီးမှတော့တင်ပြထားပြီးဘလောက်အကူအညီပေးလာမလဲတော့မသိတော့ဘူးဆရာမကြီး
ပြည်ခဲ့တဲ့စက်တင်ဘာလတုန်းကတနိုင်းစစ်ဘေးရှောင်ဒုက္ခသည်တွေနေရက်ပြန်လာရေးနဲ့ပတ်သက်ပြီးကချင်ဘာသာရေးအဖွဲ့တွေကချင်ငြိမ်းချမ်းရေးအဖွဲ့တာဝန်ရှိသူတွေနဲ့အစိုးရတပ်မတော်တို့ညှိနှိုင်းခဲ့ကြပေမဲ့ပြည်လည်မှုမရခဲ့ပါဘူးတပ်မတော်အနေနဲ့မြေပြင်အခြေအနေအရဒေသခံတွေရဲ့ရွာအနီးမှာရှိနေတဲ့တပ်တွေကိုဖယ်ရှားပေးဖို့မဖြစ်နိုင်ဘူးဆိုတာကြောင့်ဒေသခံတွေအနေနဲ့နေရက်မပြန်ရဲကြဘူးလို့လည်းဆရာ GD ကပြောပါတယ်
အခက်ခဲတော့ကျွန်တော်တို့ဟိုတစ်ခေါက်က PCG နဲ့ KPC တို့ RC တို့အားလုံးသူ့ပေါင်းပြီးမှတစ်ခေါက်အစိုးရနဲ့တစ်ခေါက်တိုင်းတင်ကြည့်ရဒါပေမဲ့ကျွန်တော်တို့အခွင့်မရဘူးသူတို့ကစစ်တပ်ကအခါထူးထားတဲ့နေရာကနေရာချထားဆိုပြန်ထုတ်ဖို့တော့လုံးဝမလုပ်ဘူးလေအဲဆိုတော့ကျွန်တော်တို့ပြန်မှုခက်တယ်အဲစစ်တပ်နဲ့ KIA နှိမ့်နိုင်ပြီးမှသူတို့ကချင်းချင်းနေရာဖေချသမသားတဲ့နေရာမှာစောင့်ကြအဲ့ဆိုတော့ကောင်းတာပေါ့
လက်ရှိတနိုင်းမျိုးပေါ်မှာစစ်ဘေးရှောင်ဒုက္ခသည်900နီးပါးကျန်ရှိနေသေးပြီးစစ်ဘေးရှောင်တွေကိုကချင်ခရစ်ယာန်အသင်းတော် KBC ကစောင့်ရှောက်ပေးထားတာပါအာနာပိုင်တွေဘက်ကစစ်ဘေးရှောင်စခန်းအဖြစ်ဆောက်လုပ်နေထိုင်ခွင့်မပြုတာကြောင့်ဒုက္ခသည်တွေအနေနဲ့လက်တလုံးမှာအမိုးအကာလုံခြုံမှုမရှိဘဲနေထိုင်နေကြရတာလည်းဖြစ်ပါလိမ့်ရှင်
ရရှိမှာပြအုတ်ချွေအစင်းစင်းရဲ့အခြေခံအကျဆုံးရက်ကြီးအုတ်ချွေမှုများယူကောက်ပွဲကိုဒီနှစ်ကုန်ပိုင်းမှာစတင်ကျင်းပတော့မှာဖြစ်ပါတယ်။ NLD အစိုးရလက်ထက်မှာပထမဆုံးအကြိမ်စတင်ကျင်းပမယ့်ရက်ကြီးအုတ်ချွေမှုများယူကောက်ပွဲတွေဟာလက်ရှိမြန်မာဒီမိုကရေစီအသင်ကူးပြောင်းရေးအတွက်ဘလောက်ထိအရေးပါသလဲ။ဒီယူကောက်ပွဲတွေနဲ့ပတ်သက်ပြီးတော့လူထုမှရောဘလောက်ထိနားလည်သဘောပေါက်မှုရှိထားပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ ပါဝင်ဆွေးနွေးမိမန်းလူရဲတော်ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့ရဲ့ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမန်းကြမယ့်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
မနေ့ဖြန်အင်္ဂါနေ့ည9:00နာရီတိုင်းလေလံစီစမပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါတင်းငွေတွေနေကအမေရိကန်ပြည်ထောင်စုတက္ကသပြည်နယ်က Sutherland Springs မြို့မှာဖျားချောင်းဝှက်ပြူနေသူတွေကိုသဏ္ဍာန်သမားတို့ကပြစ်ခတ်တာကြောင့်အသက်9နှစ်ကနေ82နှစ်အရွယ်လူပေါင်း26ဦးထက်မနည်းသေဆုံးပြီးတော့20လောက်ဒဏ်ရာရသွားပါတယ်ဒီလိုပြစ်ခတ်တက်ခတ်မှုဟာတက္ကသပြည်နယ်သမိုင်းမှာအဆိုအဝါဆုံးပြစ်ခတ်မှုကြီးဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်ဂျေးဆူစမန်ပြောထားတဲ့တင်းငွေတော့ကိုအောင်အောင်ကပြောပြထားပါတယ်
Texas Pinel Sutherland Springs မြို့လေးက First Baptist Church မှာတနတ်သမားရဲ့ပြစ်ခတ်မှုကြောင့်တည်ဆုံးသူတွေတဲ့ကိုယ့်ရဲ့မိသားစုဝင်တွေပါလိမလားဆိုပြီးစိုးရိမ်တကြီးလာရောက်ဆောင်စားနေခဲ့ကြတာပါ။တင်းဝင်နေနေ့ကဝတ်ပြုဆူတောင်းနေချိန်မှာမောင်းမြန်တနတ်ကင်ဆောင်ပြီးတော့အနောက်ရောက်တိုက်ခိုက်ရေးဝစ်စုံဝစ်စင်ထားတဲ့တနတ်သမားဟာဖျားချောင်းအတွင်းထဲကိုပြစ်ခတ်ပြီးတော့ဝင်ရောက်သွားခဲ့ပါတယ်။Texas Pinel အချုပ်ရေးမှု Greg Abbott ကပြစ်ခတ်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ We are dealing with the largest
ပြည်내သမိုင်းမှာအဆိုးအဝါဆုံးပြစ်ခတ်မှုကိုကျွန်တော်တို့အနေနဲ့ရင်ဆိုင်ခဲ့ရတာပါမိသားစုဝင်တွေဖခင်မိခင်တွေနဲ့တာသမီတွေဆုံရှုံခဲ့ရသူတွေအများကြီးရှိနေပါတယ်ဆူတောင်းဝတ်ပြုကြတဲ့ဖခင်ကိုခုလိုမျိုးလာရောက်တိုက်ခိုက်တာကြောင့်လည်းတကယ့်ကိုကြေကွဲစရာကောင်းလာပါတယ
်တနန်သမားဟာအသက်26နှစ်အရွယ်လူပြူအမျိုးသား Devin Kelly ဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်အဲ့ဒီတနန်သမားဟာဖခင်အတွင်ဝင်ရောက်ပြစ်ခတ်ပြီးပြန်လည်ထွက်ခွာချိန်မှာဒေသခံတအူးကပြန်လည်ပြစ်ခတ်ခဲ့ပါတယ်အဲ့ဒီနောက်တနန်သမားဟာကားနဲ့မောင်းပြေးချိန်မှာဖခင်အနီးမှာရှိတဲ့ Johnny Legendorf ကသူ့ရဲ့ကားနဲ့နောက်ကချီယာခံလိုက်ခဲ့ပြီးမတော်တဆဖြစ်ရဲ့ကြောင့်အဲ့ဒီကားရပ်သွားချိန်မှာတနန်သမားဟာသူ့ရဲ့ကားထဲမှာတည်ဆုံနေတာကိုတွေ့ခဲ့ရတယ်လို့ဆိုရတဲ့ Johnny Legendorf ကတနန်သမားရဲ့နောက်ကိုဘာကြောင့်အခုလိုလိုက်လံဖမ်းဆီးဖို့ကြိုးစားခဲ့လဲဆိုတာကိုအခုလိုရှင်းပြပါရစေ
They said that there is a shooting. I pursued.
တနတ်နဲ့ပြစ်နေတယ်လို့ပြောတဲ့ကြားအချိန်မှာကိုဘာလှုပ်ဖို့လုံမလဲဆိုတာကိုစဉ်းစားပြီးလှုပ်လိုက်တာပါ။မှန်တယ်ထင်တဲ့အတိုင်းသူ့ကားနောက်ကနေအခုလိုလိုက်ပြီးခြေရခံခဲ့တာပါ
။ကားမတော်တဆဖြစ်မှုအပြီးတနတ်သမားဟာကားထဲမှာတည်ဆုံနေတာကိုတွေ့ပေမဲ့လေဒေသခံတွေနဲ့အပြန်အလှန်ပြစ်ခတ်ရာကရရှိတဲ့ဒဏ်ရာကြောင့်လားကိုဘာသာအဆုံးစီရင်တာလားဆိုတာကိုတော့အခုချိန်အထိတည်တည်ချာချာမသိရသေးပါဘူးဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးအာရှ၅နိုင်ငံခီးစဉ်သွားနေတဲ့သမ္မတဒေါ်နယ်ထရမ့်ကစူးစီးညီညွတ်ကြဖို့ဂျပန်နိုင်ငံကိုရောက်ရှိစေမှာအခုလိုပြောကြပါတယ
် We join hands we lock arms
ဝမ်းနဲ့ပူဆွေးမှုတွေကြားမှာပဲလက်ချင်းချိန်ပြီးတော့တဆူစည်းတဲ့ခိုင်ခိုင်မာမာနဲ့ရပ်တည်ကြပါစို့
အကြမ်းသမားတွေရဲ့ 9/11 တိုက်ခိုက်မှုကြီးအပြီးနောက်ပိုင်းအမေရိကန်သမိုင်းမှာအဆိုးရွားဆုံးလူပေါင်း60နီးပါးအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတဲ့ Las Vegas မြို့ကပြစ်ခတ်မှုအပြီးသတင်းပတ်အနေနဲ့ကြာမှာအခုလိုလူပေါင်း30နီးပါးထပ်မံအသက်ခံခဲ့ရတဲ့အတွက်အမေရိကန်တွေတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးကန့်ကွက်တန်းတွေစူးစူးညံ့ညံ့ပြန်လည်ထွက်ပေါ်လာပါတယ်ခင်ဗျာ
ကိုအောင်ပါရှင်လက်ပနိုနိုင်ငံကစီရင်နွန်ပါတဲ့ကလီငယ်ရေကောင်းမွန်တဲ့အနာဂတ်ရရေး ILO နိုင်ငံတကာလုံသမားဖွဲ့အစည်းကနေတဆင့်ကြော်ကြားတဲ့ဂီတာမူတူလက်ဖြစ်တရေးဆရာတူလက်ဖြစ်တဲ့ဆလင်ရှာဟပ်ကကူညီလှူဆောင်ပေးနေပါတယ်။ခွာရလို့ခေါ်တဲ့ခရီးယန်သမားတေးတချင်းတန်ပြန်တီဆို့ဖို့အတွက်နိုင်ငံထဲကအလုပ်လုပ်နေတဲ့ကလေးသင်ငယ်အယောက်300လောက်ကိုလိုက်လံဆူဆောင်းခဲ့ပါတယ်။တချင်းအတူတကွာတီဆို့ကမှုကနေနိုင်ငံရေးနဲ့ကိုင်ကနာကွဲပြားမှုအမြင်တွေကိုပြန်လည်ပေါင်းစည်းနိုင်အောင်မျှော်လင့်ချက်နဲ့လက်ဗနိုနိုင်ငံသားကလေးငယ်တွေနဲ့အတူစီးရီးယားနဲ့ပါလက်စတိုင်းကလေးငယ်တွေကိုပါခွာရသချင်းဆိုဖို့ရွေးချယ်ခဲ့ပါတယ်။အီဂျစ်နိုင်ငံမှာတော့သူတို့တွေအောင်မြင်စွာတီးဆိုးဖျော်ဖြေနိုင်ခဲ့ပြီးရှေ့လာမယ့်လပိုင်းတွေအတွင်းသူတို့တွေကိုစင်မြင့်ထက်မှသချင်းတီးဆိုးနိုင်အောင်ရှာဟပ်ကစီစဉ်လှုပ်ဆောင်ပေးနေပါတယ်။လက်ဗနိုနိုင်ငံထရီပိုလီမြို့ကနေဂျွန်အိုဝင်းစ်ပြည်ပထရေသတင်းလွှာကိုတော့ရှာဖောင်ကပြောပြထားပါတယ်။
အလုတ်တွေကိုပင်ပင်ပန်းပန်းလှုပ်ကန်ရပြီးဆင်းရဲနွမ်းပါမှုနဲ့အကျွမ်းတဝင်ရှိနေကြတဲ့ဒီကလေးတွေဟာအခုအခါမှာတော့ choir လို့ခေါ်တဲ့ခရစ်ယာန်ဓမ္မတေးသခြင်းတန်မြိုင်တည်ဆူခြင်းကနေသူတို့ရဲ့အတန်တွေကိုလူတွေကြားနိုင်တော့မှာပါသူတို့တွေကိုသခြင်းဘယ်လိုဆိုရမလဲဆိုတာသင်ကြားပေးနေသူကနိုင်ငံတကာမှာကြော်ကြားတဲ့ဂီတမူဆလင်ဆာဟပ်ဖြစ်ပါတယ်ဒီကလေးတွေဟာဆာဖက်သင်ကြားပေးနေတဲ့ဆင်းရဲနွမ်းပါတဲ့ကလေးငယ်300ထဲကကလေးငယ်တွေဖြစ်ပါတယ်သူတို့တွေကိုလူမှုအတိုင်းဝိုင်းမှာဘေးဖက်ခံခဲ့ရတဲ့ကလေးတွေအဖြစ်ကနေယုံကြည်မှုရှိရှိပရိသတ်ရာပေါင်းများစွာရှင်းမောက်ဆင်းမြင့်ထက်မှာတန်ဆုံတီးဝိုင်းတဲ့အတူရှင်ပြိုင်တည်ဆူနိုင်မဲ့တချင်းဆိုသူတွေအဖြစ်ကိုလာမဲ့လရဲ့အတွင်ပြောင်းလဲပေးနိုင်လိမ့်မယ်လို့မျှော်လင့်ထားကြပါဗျာ choir လက်ကျင့်ပေးသူ Slim Sahab ကအခုလိုပြောပါတယ
် I was determined to
နာဂတ်တို့မျော်လင့်ချက်ဘလို့ထားရမလဲဆိုတာသူတို့ကိုသင်ပေးချင်ပါတယ်အနာဂတ်မှာသူတို့ဘာတွေဖြစ်လာလိမ့်မလဲဆိုပြီးစဉ်းစားထားတာတခုမှမရှိကြသေးပါဘူး
ဒီနွေရာသီကာလအတွင်းလေဗနွန်မှာခွာရသချင်းစံသက်သည်ဆိုနိုင်အောင်ဆာဟပ်တယောက်အားခဲ့ထားတာပါပါလက်စတိုင်းနဲ့ဆီးရီးယားကလာတဲ့ဒုက္ခသည်တွေဒါမှမဟုတ်ဒီလေဗနွန်နိုင်ငံသားတွေအတွက်အလုပ်ဖြစ်မြောက်ဖို့အတွက်ဆာဟပ်က Beyond Association လို့ခေါ်တဲ့ဒေသခံ NGO နဲ့ ILO အဖွဲ့တို့နဲ့အတူလှုပ်ဆောင်နေတာဖြစ်ပါတယ်ဆာဟပ်ဟာအခုဆိုရင်သူ့ရဲ့နေရအီဂျစ်နိုင်ငံကနေပြန်လာပြီးလေဗနွန်နိုင်ငံမြောက်ပိုင်းထရီပိုလီမြို့ကကလေးသူငယ်တွေကိုတီးဆိုလက်ကျင့်မှုတွေပြန်ပြီးလှုပ်ပေးနေတာပါခန်းနာတဲ့ဖျော်ဖြေတင်ဆက်မှုအဆင့်အထိတက်လန်းနိုင်အောင်အမည်မဖော်လိုတဲ့နေရာတနေရာမှာအဆင့်လက်ကျင့်မှုတွေလစဉ်လှုပ်ဆောင်နေပါတယ်ဆာဟပ်အခုလက်ကျင့်တင်ကြားပေးနေတဲ့ကလေးငယ်တွေဟာအီဂျစ်နိုင်ငံကကမ္ဘာခေါင်းဆောင်တွေရဲ့ရှေ့မှောက်မှာခွာယယ်တီးဆိုမှုလုပ်ခဲ့ပြီးဖြစ်ပါတယ်ခွာယယ်တီးဆိုတဲ့အဖွဲ့ဝင်Jibril Latash ကအခုလိုပြောပါတယ်
။ يعني خلتني نشوف مثلا
ဒီတွေ့ကြုံကကျွန်တော်တစ်ခါမှမတွေ့ဘူးတဲ့လူတွေနဲ့တွေ့ခွင့်ရစေပါတယ်။အရင်ကဆိုရင်တစ်ခါမှလူရှင်းမှသချင်းမဆိုဘူးပါဘူး။အခုတော့ဆိုခွင့်ရပါပြီ
။ Jibril ဟာလေဗနွန်နိုင်ငံသားဖြစ်ပြီးသူ့ရဲ့တငယ်ချင်း Red ဆိုသူကတော့အသက်14နှစ်အရွယ်ဆီးရီးယားဒုက္ခသည်ဖြစ်ပါတယ်။လက်သမားလှုပ်ရင်းမိသားစုကိုထောက်ပံ့ကူညီပေးနေသူ Choir ဒီဆိုတဲ့အဖွဲ့ဝင် Red Abdo ကတော့
လုံးပြောင်းနေအမလလုံးစတဘ
တချင်းဆိုတာကကျွန်တော်တို့အနာဂတ်မျှော်လင့်ချက်တွေဖြစ်စေပါတယ်ဒလုသာသွားပြီးတော့တချင်းတွေစုံနေမယ်ဆိုရင်ကြော်ကြားတဲ့သူတယောက်ဖြစ်လာနိုင်ပါတယ်နာမည်ကြီးဆိုတော့တယောက်လူကျွန်တော်တို့တချင်းတွေကိုကားထဲမှာပါဖွင့်ပြီးတော့နားထောင်ကြမှာပါ
သူ့ရဲ့ပထမဦးဆုံးအကြိမ်ဖြောပြေးတင်ဆက်မှုကိုသူ့ရဲ့အမေကအစိုးရင်စိတ်ဖြစ်မိပေမဲ့လည်းသွားရောက်ကြည့်ရှုအားပေးဖို့အစီအစဉ်နေပါတယ် Red ဟာအတွေ့အကြုံမရှိသလိုအခက်အခဲပြဿနာတွေကိုဘယ်လိုပြေလည်အောင်ဖြေရှင်းရမယ်ဆိုတာလည်းမသိတဲ့သူဖြစ်တာကြောင့်အစိုးရတခုခုဖြစ်လာမှာကိုစိုးရိမ်မိတယ်လို့မိခင်ဖြစ်သူအိုင်မန်ဂရင်ကပြောပါတယ်ဒါပေမဲ့သူ့အတွက်စိတ်လှုပ်ရှားပွဲရာဖြစ်မိတယ်လို့သူ့ရဲ့တင်ယူလက်လာမှုကိုအထောက်အကူဖြစ်အောင်သူ့အတွက်စိတ်ဓာတ်ခွန်အားတွေဖြစ်စေမယ်လို့လည်းရက်ရဲ့မိခင်ကပြောပါတယ်ရှင်
ရှားဖောင်းတင်ပြသွားတော့ပါရှင်VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ Asia Set 70ကနေဖမ်းယူကြည့်ရှုနိုင်ပါတယ်အခုတော့ကြန့်ရှင်းနေတဲ့အချိန်တွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ထိုက်ကပြောပြပေးပါဦး American ပြည်ထောင်စု Texas ပြည်နယ် San Antonio အနီးကခရီးယံဖျားကြောင်တစ်ခုမှာအမျိုးသားတဦးကတိုက်ခတ်ရေးသုံးတနက်နဲ့ဝင်ရောက်ပြစ်ခတ်တာကြောင့်ဖျားဝတ်ပြုဆူတောင်းသူ26ဦးသေဆုံးပြီးအနည်းဆုံး20ဒဏ်ရာရခဲ့ပါတယ်။သေဆုံးဒဏ်ရာရသူတွေမှာအသက်5နှစ်ကနေ82နှစ်အရွယ်အထိပါဝင်ပါတယ်။တနက်သမားလည်းတေသွားပြီဖြစ်ပြီးဘာရွယ်ချက်နဲ့ပြစ်ခတ်ရတယ်လဲဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူး။မြောက်ကိုရီးယားရဲ့လက်နက်ဆန်းသတ်မှုတွေကိုတုံ့ပြန်ဖို့လိုအပ်လာချိန်မှာနီလန်ပေါင်းစုံကိုစဉ်စားသုံးသပ်သွားဖို့ဆိုတဲ့အမေရိကန်သမ္မတရဲ့ပြောဆိုချက်ကိုဂျပန်ဝန်ကြီးချုပ်ကလည်းဒီကနေ့သဘောတူခဲ့ပါတယ်။တချို့မြို့တော်ကအာကာဆာကနန်းတော်မှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့ပူးရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဂျပန်ဝန်ကြီးချုပ်ကမြောက်ကိုရီးယားဆွေးနွေးစီညှိစရာမဟုတ်တော့ဘဲမြောက်ကိုရီးယားအစိုးရအပေါ်အမြင့်ဆုံးဖိအားပေးရမယ့်အချိန်ရောက်လာပြီလို့ပြောဆိုခဲ့တာပါ။ဒုတိယမြောက်နေ့အဖြစ်ဒီနေ့ဆွေးနွေးခဲ့ကြတဲ့အမေရိကန်နဲ့ဂျပန်ခေါင်းဆောင်နှစ်ဦးတို့ကမြောက်ကိုရီးယားအရေးကအဓိကကိစ္စဖြစ်တဲ့အကြောင်းလည်းအတည်ပြုပြောဆိုခဲ့ပါတယ်။အမေရိကန်ကုန်သွယ်ဝင်ကြီးဝီလ်ဘာရော့စ်ဟာရုရှားနိုင်ငံတွင်ကုန်တင်သင်္ဘောလုပ်ငန်းကတဆင့်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့သမက်နောက်အမေရိကန်ကအရေးယူတန်းခတ်ထားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတဦးတို့နဲ့အရေးပါတဲ့စီးပွားရေးဆက်နွယ်မှုတွေရှိတဲ့အကြောင်းမနစ်တနင်္ဂနွေနေ့ကပေါက်ကြားထွက်လာတဲ့အထောက်အထားတွေမှာဖော်ပြနေပါတယ်။အသက်86နှစ်အရွယ်မစ္စတာရော့စ်က Navigator Hori ကုန်တင်သင်္ဘောလုပ်ငန်းမှာဒေါ်လာ2တန်းကနေ10တန်းကြားပူပေါင်းရင်းနှီးမြှုပ်နှံထားတာဖြစ်ပါတယ်။
တင်အချင်းချုပ်ကမတင်ခဲ့တဲ့အကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကအကွန်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းဒိုမီတာ24 kHz 11.33ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ51 kHz 5995တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလောပါ
This program has come to you from the Voice of America, Washington.